in Burmese.
မင်္ဂလာညနေခင်းပါရှင် VOA American တန်ရဲ့2020ပြည့်နှစ်မတ်လ22ရက်တနင်္ဂနွေနေ့ညနေဘက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9.19 19.25တို့ကနေဖန်ယူနာဆင်နိုင်ပါလိမ့်ရှင်ကျမခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်ညိုသက်ပါဒီမနေ့ခင်းစနေတွေကိုမခွာညိုနဲ့တူကြညာပေးပါပါဒီတနင်္ဂနွေနေ့မှာတော့ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူပေါင်း3သိန်းကျော်သွားပါပြီ။ထိုင်းနိုင်ငံမှာတော့ဒီရောဂါပိုးအကူးစက်ခံရသူက600ကျော်နေတာပါ။ဒါအပြင်အာရှနိုင်ငံတွေမှာဒီရောဂါပိုးကူးစက်ပြန့်နှံ့မှုကိုဒုတိယအကြော့ပြန်ပြီးမဖြစ်အောင်စူးစမ်းနေကြတယ်ဆိုတဲ့သတင်းတွေနဲ့အတူတခြားထူးခြားတဲ့သတင်းလေးတွေကိုပြောပြပေးမှာပါ။
အခုညနေခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ပြည်ပကနေပြန်ဝင်လာသူတွေကို WHO ရဲ့ညွှန်ကြားချက်နဲ့ညီတီးထန်ထားပြီးစောင့်ကြည့်ပေးနေတဲ့အကြောင်းဗဟုကုသရောဂါတိုက်ဖျက်ရေးဌာနရဲ့ပြောကြားချက်အပေါ်မှာဆရာဝန်တွေရဲ့တုံ့ပြန်ချက်ဘယ်လိုရှိပါသလဲ
။ဒီကဘာကျမရဲ့ WHO ရဲ့ကိုင်တိုင်းတိုင်းနဲ့ကျွန်တော်တို့ကဟိုသွားနေတဲ့ကာကွယ်ရေးချင်းချုပ်တဲ့ဥပဒေကိုပြောပိုင်းနေတာကျွန်တော်ကသွားနေကြတာပြည့်တယ်။ဒီဒီဟိုပေါ့
ဒေါက်တာကျော်စွာဦးပါရှင်ဒီသတင်းနဲ့အတူအမေရိကန်မှာတော့ဒီမြမအများစုနေထိုင်ရာပြည်နယ်တွေမှာဒီကိုရိုနာဗိုင်းရပ်စ်ကိုစိုးရိမ်နေစိတ်ရှိနေပေမဲ့လို့စက်ရုံလုံရုံတွေမှာအခုထိအလုဆင်းနေကြရတဲ့အခြေအနေနဲ့အတူဘင်္ဂလားဒေ့ရှ်မှာတော့သတင်းသမားတွေပေါ်မှာဖိနှိပ်ချုပ်ချယ်မှုတွေတိုးလာနေတဲ့အကြောင်းစောင့်ပါတွေကိုနားဆင်ကြရမှာပါရှင်အခုရင်းဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့အတူပြောပြပေးပါမယ်ရှင်
တနင်္ဂနွေနေ့မှာကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ရောဂါအကူးစက်ခံရသူပေါင်း3သိန်းကျော်ရှိနေတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းကနိုင်ငံပေါင်း169နိုင်ငံမှာအကူးစက်ခံရသူက3,969ဦးရှိလာပြီဖြစ်ပြီးအဲ့ဒီထဲက12,895ယောက်13,000ကြီးပါကတည်ဆုံးခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ကမ္ဘာနိုင်ငံအသီးသီးမှရှိတဲ့တာဝန်ရှိသူတွေရဲ့စင်ရင်းစရာဖော်ပြချက်တွေကို AFP သတင်းကစုစည်းဖော်ပြထားတာဖြစ်ပါတယ်။နိုင်ငံအများပြားမှာအကူးဆက်ခံရသူအရေအတွက်အတိအကျမပြောနိုင်သေးပါဘူး။ဆေးရုံမှာတယောက်ကုသမှုခံယူနေသူတွေအတွက်စံတက်စစ်ဆေးပဲဆဲဖြစ်တာကြောင့်ဒီအရေအတွက်ဟာအပြောင်းလဲလဲရှိလာနိုင်တယ်လို့ဆိုပါတယ်။
အမေရိကန်ဥရောပတလွှားနဲ့ကမ္ဘာနဲ့မှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ13,000ကျော်လာနေပြီးလူပေါင်း1ဘီလီယံလောက်ကိုအိမ်မှာပဲနေကြဖို့စနေနေ့ကညွှန်ကြားထားပါတယ်။အလင်းမြန်ကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တစ်ကမ္ဘာလုံးအသက်အန္တရာယ်နဲ့ရင်ဆိုင်နေရပြီးသွားလာလှုပ်ရှားမှုတွေကိုကန့်သတ်တာ၊ကျောင်းတွေအလုပ်တွေပိတ်ပြီးလူသန်းပေါင်းများစွာဟာအိမ်ကနေပဲအလုပ်လုပ်ကြဖို့ညွှန်ကြားခြင်းခံထားရပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးမြို့ကြီး၃မြို့ဖြစ်တဲ့နယူးယောက်လော့အိမ်အင်ဂျလစ်နဲ့ချီကာဂိုအပါအဝင်မြို့ကြီးတွေမှာအမေရိကန်ပြည်သူ30ရာခိုင်နှုန်းဝန်းကျင်ကိုသွားလာခွင့်ကန့်သတ်ပိတ်ပင်ထားပါတယ်။နောက်ထပ်ကန့်သတ်တဲ့ပြည်နယ်တွေလည်းတိုးလာဖို့ရှိပါတယ်။တစ်ကမ္ဘာလုံးမှာစုစုပေါင်းလူပေါင်း13,000ကျော်သေဆုံးပြီးလက်ရှိအဆိုးဆုံးကူးစက်နေတဲ့အီတလီတနိုင်ငံထဲမှာသေဆုံးသူ4,000၊တခါစပိန်မှာတော့သေဆုံးသူ32ယောက်ရှိပါပြီ။ AFP ရဲ့သတင်းအရနိုင်ငံပေါင်း35နိုင်ငံကအစိုးရညွှန်ကြားချက်နဲ့ကန့်သတ်ထားတဲ့လူပေါင်းတန်ပေါင်း600ဝန်းကျင်ပါဝင်ခံမှန်းခြေလူပေါင်းတန်900ကိုအိမ်ထဲမှာပဲနေဖို့ညွှန်ကြားထားတာဖြစ်ပါတယ
် VOE American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
View American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အာရှကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားနေရကနေထိန်းချုပ်လိုက်နိုင်ပြီဆိုတဲ့ပုံစံပေါ်ပေါက်နေတဲ့နေရာတချို့ကနေဒုတိယအကြိမ်ပြန်ပြီးတော့ဒီရောဂါဖြစ်ပွားပြီးပြန့်လာမှာကိုစိုးရိမ်ကြတဲ့အတွက်ဩစတြေးလျနိုင်ငံကမ်းခြေကနေပြီးတော့အိန္ဒိယနိုင်ငံနယူးဒေးလီမြို့တော်ကလမ်းမပေါ်တွေအထိအာရှတလွှားနိုင်ငံအများပြားမှာရောဂါမပြန့်ပွားအောင်ခီးတွန်းမှုတားမြစ်ချက်တွေကိုအရှိန်မြှင့်ပြီးတော့လှုပ်ဆောင်နေကြပါတယ်။ကမ္ဘာတလွှားကူးစက်မှုအားလုံးရဲ့3ပုံ3ပုံလောက်ရှိနေတဲ့လူပေါင်း9000ခွဲလောက်ကူးစက်ခံခဲ့ရတဲ့မလေးရှားနိုင်ငံမှာတော့စစ်တပ်ကိုပါချက်ထားပြီးအသွားကိုပိတ်ပင်တားမြစ်ထားတာပါယောဂါပြန့်နှံ့မှုစတင်ရတရုတ်နိုင်ငံမှာတော့လူပေါင်း 8,000 ကျော်အကူးဆက်ခံခဲ့ရပြီးအကူးဆက်ခံရသူပေါင်း 8,500 ကျော်ရှိတဲ့ ပြီးတော့အာရှတေတာမှာအများဆုံးဖြစ်ပွားတဲ့တောင်ကိုရီးယားကလည်းချီးသွားပိတ်ပင်ဆန်တမှုတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်မြန်မာနဲ့လာအိုစ်နိုင်ငံတွေမှာကူးစက်မှုမရှိသေးဘူးလို့ကြေညာထားပေမဲ့အိန္ဒိယနဲ့ထိုင်းနိုင်ငံမှာတော့ကူးစက်သူကနေချင်းညချင်း600ကျော်သွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့နာမည်ကြီးဘွန်ဒီ အပန်းဖြေကမ်းခြေကိုပိတ်ပစ်လိုက်တယ်လို့အိန္ဒိယနိုင်ငံမှာလည်းတနည်းနည်းကနေကတနင်္ဂနွေနေ့အတိုင်းတာနဲ့အသွားလာပြီးအကုန်လုံးကိုပိတ်ပစ်လိုက်ပြီးကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုအိန္ဒိယကဘလောက်တိုင်းတာတိထိန်းချုပ်နိုင်မယ်ဆိုတာကိုစမ်းသပ်နေပါတယ်။
ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း620ထိရှိလာနေကြောင်းတနင်္ဂနွေနေ့ကကြေညာပါတယ်။ထိုင်းကျွမ်းမှယဝန်ကြီးဌာနကကြေညာချက်မှအဓိကကူးစက်ခံရတာဘန်ကောက်မြို့တော်မှာဖြစ်ပြီးမြို့သူမြို့သားတွေအနေနဲ့နိုင်ငံအနှံ့ဒီဗိုင်းရပ်စ်ပိုပြန့်ပွားသွားတာမျိုးမဖြစ်အောင်ဒီမြို့ကနေပြီးတော့ခရီးဝေးမထွက်ကြဖို့သတိပေးထားပါတယ်။ ဒီဒေသခံတွေကလည်းအခုလိုသွားလာပိတ်ပင်မှာကိုစိုးရင်ပြီးတော့ဒီသတင်းပတ်ပိတ်ရက်တွေမှာအစားအစာတွေကိုဝယ်ယူစုဆောင်ခဲ့ကြပါတယ်။သယ်ယူပို့ဆောင်ရေးလမ်းတွေကိုလည်း လမ်းတွေကိုလည်းလျှော့ချထားပါတယ်။ထိုင်းလိုင်းအဲလီချောင်းလိုင်းကသူ့ရဲ့ခီးစဉ်အားလုံးကိုဖျက်သိမ်းလိုက်တယ်လို့ဘန်ကောက်အဲဝေးစ်နဲ့ Thai Air Asia တို့ကလည်းနိုင်ငံတကာလေကြောင်းလှိုင်းခီးစဉ်တွေဖြတ်သိမ်းခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမြန်မာနဲ့နေချင်းထိစပ်နေတဲ့ချင်းရိုင်မြို့မှာဆိုရင်လည်းထိုင်းနဲ့မြန်မာနိုင်ငံသားတွေဟာနေဆက်ဂိတ်မပိတ်ခင်နေရပ်ပြန်ကြဖို့ဆိုင်းကျင်းနေတာကိုတွေ့နေရပါတယ်။ဖွံ့ဖြိုးမှုနောက်ကြတဲ့မြန်မာနဲ့လာအိုနိုင်ငံတွေကတော့
ဗိုင်းရပ်စ်ပိုကူးစက်မှုမရှိဘူးလို့အာဏာပိုင်တွေအခိုင်အမာပြောဆိုမှုပေါ်မှာတန်တရားတွေတိုးလာနေပြီးထိရှိမခံတဲ့စီးပွားရေးအခြေအနေနဲ့ခက်မမီတော့တဲ့ကျန်းမာရေးဆောင်ရှားမှုစနစ်အဟောင်းတွေပေါ်မှာလည်းစိုးရိမ်စိတ်တွေတိုးလာနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါဆက်တင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံကယောဂါတိုက်ဖျက်ရေးအတွက်ဆောင်ရွက်ချက်တွေဟာကောင်းမွန်တဲ့အတွက်ဒ ပုံစံကိုတခြားနိုင်ငံတွေမှာအထူးသဖြင့်ဒီမိုကရေစီကျင့်သုံးတဲ့အနောက်နိုင်ငံတွေကလှုပ်ဆောင်နိုင်ပါမလားလို့မေးခွန်းထုတ်เสียဖြစ်နေတယ်လို့ဆိုပါတယ်။တရုတ်နိုင်ငံမှာလွန်ခဲ့တဲ့၄ရက်အတွင်းယောဂါကူးဆက်သူနောက်ထပ်တဦးပဲရှိတယ်လို့တရုတ်အာဏာပိုင်တွေကပြောတာကြောင့်ဒါဟာတရုတ်နိုင်ငံဝူဟန်ကနေတကမ္ဘာလုံးကိုရိုက်ခတ်သွားစေတဲ့ဒီယောဂါဆိုးကိုထူးထူးခြားခြားထိန်းချုပ်နိုင်တဲ့အနေအထားဖြစ်နေတာပါ။တရုတ်အစိုးရရဲ့ဒီထုတ်ပြန်ချက်အတွက်ကမ္ဘာတလွန်းကကျွမ်းကျင်သူတွေကတတိနဲ့လက်ခံဖို့အတွက်စ조사နေကြပါမယ် WHO အကြီးအကဲ Tedros Adhanom Ghebreyesus ကတော့တရုတ်နိုင်ငံရဲ့ဒီအောင်မြင်မှုဟာကမ္ဘာကြီးကိုမျှော်လင့်ချက်တွေရှိလာစေတယ်လို့ပြောပါတယ်ဒါပေမဲ့တပါတီအာဏာရှင်စနစ်နဲ့အုပ်ချုပ်တဲ့တရုတ်နိုင်ငံဟာဗဟုအစုအကထိန်းချုပ်ထားတာဖြစ်ပြီးစန့်ကျင်မှုမှန်သမျှကိုလက်မခံတဲ့ပြင်တဲ့တင်ကလည်းတပန်နဲ့ထွက်တာကြောင့်အနောက်ဒီမိုကရေစီနိုင်ငံတွေကဒီတရုတ်ရဲ့မျိုးပြူကအတိုင်းလိုက်ပြီးတော့လုံနိုင်ပါမလားလို့မေးခွန်းထုတ်เสียဖြစ်နေတာပါ။အ
ိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီမှာတခုတင်းငွေတွေကစလို့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကိုကာကွယ်ထိန်းချုပ်ရေးအတွက်ဝန်ကြီးနရင်ဒရာမိုဒီကတိုက်တွန်းခဲ့ပြီးတဲ့နောက်14နာရီကာဖျူးအမိန်ထုတ်လိုက်တာကြောင့်ပုံမှန်အားဖြင့်လူတွေပြစ်ကျက်ဆူညံနေလေရှိတဲ့လမ်းတွေဟာတိတ်ဆိတ်ပြီးအသွားအလာမရှိသလောက်ဖြစ်နေပါတယ်။ရထားလမ်းတွေပိတ်ထားတယ်လို့လူတွေကလည်းလမ်းလျှောက်ဖို့ဖိအားပေးတိုက်တွန်းထားပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာဝန်ကြီးချုပ်မိုရီကအိန္ဒိယပြည်သူတွေအိမ်ထဲမှာပဲနေကြဖို့ပြောထားပေမဲ့ညနေ 9:00 နာရီမှာတော့ဝရန်တာတွေမှာထွက်ပြီးကျန်းမာရေးဝန်ထမ်းတွေကိုအားပေးကြဖို့တော့တိုက်တွန်းခဲ့တာပါဆေးရုံလိုမရှိမဖြစ်ဌာနမျိုးကလွဲလို့လုပ်ငန်းတွေအလုံးတနင်္ဂနွေမှာရပ်နာကြမယ်လို့ယူဆရပါတယ်အိန္ဒိယနိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ယောဂါရတဲ့လူနာပေါင်း296ရောက်လောက်ရှိပြီးသေဆုံးသူ4ဦးရှိခဲ့တဲ့အကြောင်းနဲ့အလုံးဟာနိုင်ငံခြားခရီးထွက်ခဲ့သူတွေဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာ23ယောက်ကပြန်လည်ကျန်းမာလာပြီလို့လည်းဆိုပါတယ်။ကူးစက်ခံရသူအများစုကဖျားတာနဲ့ချောင်းဆိုးတာလို့သိပ်မပြင်းထန်တဲ့အတော်အသင့်ယောဂါလက္ခဏာတွေပြခဲ့ပါတယ်။တချို့အထူးသဖြင့်ဒီအသက်ကျွယ်အသက်အရွယ်ကြီးသူတွေနဲ့ကျန်းမာရေးချို့တဲ့သူတွေအတွက်တော့ဒီယောဂါပိုးချောင်းအဆုတ်ရောင်ယောဂါအပါအဝင်ဝေဒနာကိုအပြင်းထန်ခံစားကြရနိုင်ပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရကူးစက်ခံရမှုသိပ်မပြင်းထန်ရင်သတင်းနှစ်ပတ်အတွင်းပြန်ပြီးတော့နလန်တူလာနိုင်ပါတယ်။ပြင်းထန်သူတွေအတွက်ကတော့သတင်းသုံးပတ်ကနေတစ်လခွဲလောက်ထိ ဒီအကြံဉာဏ်နိုင်လို့ဖော်ပြထားပါတယ်။တကဘာလုံးမှာဗိုင်းရပ်စ်ကူးစက်သူ3000တန်နီးပါးရှိပြီးတော့1000ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်ရှင်။
တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်မခွန်ညိုတို့ကြီးညာပေးခဲ့ကြတာပါရှင်။အခုဒီကနေ့ညနေခင်းနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေကိုဇက်တိုက်နှာစင်ကြရပါမယ်ရှင်။ကမ္ဘာကယောဂကိုဗစ် 19ဆစ်ဆေးမှုတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့WHO ရဲ့သတ်မှတ်ချက်နဲ့အညီဆောင်ရွက်နေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနတာဝန်ရှိသူကပြောဆိုလိုက်ပါတယ်။အခုဆိုရင်တော့အများပြည်သူသွားလာလှုပ်ရှားတဲ့နေရာတွေမှာပိုးသက်ဆေးတွေဖြန့်တာလက်ဆေးနဲ့နေရာတွေဖန်တီးပေးထားတာအပါအဝင်လူတအူးချင်းစီချပြီးနေထိုင်ရမယ့်အကွာအဝေးသတ်မှတ်တဲ့ ပြညာပေးလုပ်ငန်းတွေကိုလည်းဆောင်ရွက်နေပါတယ်လို့ဥဆောင်လှူရှားနေတဲ့ဆရာဝန်တွေကပြောပါတယ်။ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်လာတဲ့ကမ္ဘာကယောဂကိုဗစ် 19ကိုရနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားနေတဲ့နိုင်ငံတွေကပြန်လာသူတွေအပါအဝင်ကူးစက်သူတွေနဲ့ထိတွေ့ခဲ့သူတွေအပါအဝင်စောင့်ကြည့်သူတွေကို အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း16နိုင်ငံကရောက်လာတဲ့နိုင်ငံသားနဲ့မြန်မာနိုင်ငံသားအပါအဝင် 14ရက်အထိ နေအိမ်တွေမှာရောဆေးရုံတွေမှာပါတည်သက်ကွာရန်တိန်းလုပ်ပြီးတော့စောင့်ကြည့်သူပေါင်းက120ထိရှိသွားပြီဖြစ်ပါတယ်။ကန့်သတ်မှုတွေစောင့်ကြည့်မှုတွေတည်သက်ခွဲထားပြီးဆေးမှုတွေကိုတော့ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့သတ်မှတ်ချက်နဲ့အညီဆောင်ရွက်နေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။အဲဆက်ရှိနေတဲ့အနေနဲ့ကတော့ဒီနိုင်ငံရဲ့ဆက်ရှိနေတဲ့နိုင်ငံရဲ့ ကြည်လင်မှုရှိတာကိုတောင်းပန်ပါတယ်ရှင်။သူပြောသွားတာကတော့ရန်ကုန်မှာဝေဘာကီဆေးရုံတောင်းကလာပအမျိုးသမီးကလေးဆေးရုံလှဲကူးမှာရှိရလျှက်စစ်တင်တဲ့ကြောင့်လိုအပ်ရေးတိမ်ဖြူခွေးနဲ့ပေါ်ပြီးကဖုန်ကြီးကြောင်းတိုက်တွေမှာထားရှိဖို့ပြင်ဆင်ထားပြီးတော့ဘန်ဒလီတိုင်းကန်တော်နဒီဆေးရုံအပါအဝင်စောင့်ကြည့်လူနာတွေကို ပြည်내တဲ့တိုင်းတွေကဆေးရုံဆေးကနေမှာထားရှိဖို့ပြင်ဆင်ထားတဲ့အကြောင်းဒေါက်တာခင်ခင်ကြီးပြောသွားတာဖြစ်ပါတယ်။ဒါပေမဲ့အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားနေတဲ့နိုင်ငံတွေကပြန်လာသူတွေအပါအဝင် ကူးစက်သူတွေနဲ့ထိတွေ့ခဲ့သူတွေစောင့်ကြည့်သူတွေကိုထားရှိတဲ့ဆေးရုံတိချခွဲထားတဲ့အစာဦးဒေထိုင်မှုပုံစံတွေနဲ့ပတ်သက်လို့ကာယကံရှင်တွေမိသားစုတွေအများပြည်သူဘက်ကစိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီပေါ်မှာလူစုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂကူဆရာဝန်ကြီးဒေါက်တာကျော်စွာဦးကအခုလိုတုံ့သက်ပါတယ်။ဒီလက်ရှိကျန်းမာရေးအားကောင်းမှုဌာနရဲ့နောက်ပြီးပုံမှန်ပြည်နယ်တွေရဲ့ပုံလုံ
ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ guideline တိုင်းနဲ့ကျွန်တော်တို့ကဟိုတောင်းနေတဲ့ကာကွယ်ရေးချင်းချုပ်တဲ့ကုသမှုဆိုတဲ့ပိုင်းကကျွန်တော်တို့ကတောင်းနေကြတာပြည့်တယ်။ပြည့်ရဲ့ဒီဟိုပေါ့သက်သက်ထားတဲ့စနေစနေနဲ့တောင်းတာပေါ့။တော်တော်လည်းပဲကိုယ်ရည်ပြန်လာတဲ့တိုင်းကြီးရဲ့စနေစနေကဟိုကင်းနေဟိုဖက်ဆက်တဲ့ဒီပေါ့နော်။အဲဒီဆောင်ပြည်ကြီးတွေနေရာထိုင်တာတွေနဲ့တော့ကျွန်တော်ဒီဒီမှလည်းတွေ့ကြတယ်ပေါ့။အခုတော့ဘလုံးတော်နေဒီမှလည်းနေရာမျိုးစုံတော့ပေါ်ကြတာ။တော်တော်လည်းပဲကျွန်တော်ကလည်းကိုယ်တိုင်းကြီးရဲ့အနေထားနဲ့တနင်္ဂနွေတော့တာဝန်ရှိတွေကတောင်းရနေကြတယ်။ကျွန်တော်ပြောနေကြလို့ပေါ့ဟိုကိစ္စရဲ့တန်းကတော့အာတာချက်တွေအားနည်းချက်တွေကအများကြီးရှိတာပဲ။ဟုတ်ကဲ့အားလုံးကတော့ဟိုပြည်သူတွေဟာတော့ရှိကြပါဘူး။ဒါပေမဲ့ပြည်ထောင်ခန့်ခွဲမှုမှာအပိုင်းမှာလည်းအာတာတွေအားနည်းတာတွေရှိတယ်။အဆက်တွေပြည်သူစက်တန်းတွေပိုင်းမှာလည်းအားနည်းချက်တွေအာတာချက်တွေရှိတတ်ပါပဲ။ဒါတို့လည်းဒီမှာအကောင်းဆုံးတော့ဒီကိုယ်တိုင်းကြီးတွေပေါ့နော်။ကျွန်တော်များကတော့
အခုဆိုရင်တော့အများပြည်သူသွားလာတဲ့နေရာတွေဈေးတွေအများသုံးတဲ့ရေတွေမှာပိုသက်ဆေးဖြန့်တာလက်ဆေးကနေပြုတ်လုပ်ပေးတာနဲ့လူတအုပ်နဲ့တအုပ်ချအကွာအဝေးသတ်မှတ်ချက်တွေထရှိတာကိုလည်းစတင်လှုပ်ဆောင်နေကြပြီဖြစ်ပါတယ်တက်နိုင်ရင်တော့ပြည်သူလူထုအနေနဲ့ကူးစက်ပြတ်မွားမှုကိုကာကွယ်တဲ့အနေနဲ့လူထုထက်တဲ့နေရာတွေကိုမသွားဖို့နဲ့နေအိမ်တွေမှာပဲနေကြဖို့ဒေါက်တာကျော်စွာဦးကတိုက်တွန်းပါ အခုလက်ရှိမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကြိုတင်ကာကွယ်ထိန်းချုပ်တဲ့အနေနဲ့မြန်မာနိုင်ငံကိုလာရောက်မဲ့ခီးသွားတွေပုံမှာထပ်တိုးကန့်သတ်ချက်တွေထုတ်ပြန်ထားပြီးမြန်မာနိုင်ငံအစိုးရဘက်ကနိုင်ငံအားလုံးအတွက်ဆက်ရောက်ဗီဇာနဲ့အလက်ထရောနစ်ဗီဇာထုတ်ပေးတာကိုမတ်လ20ရက်နေ့ကစတင်ပြီးဧပြီလ30ရက်နေ့အထိယာယီရဆိုင်လိုက်ကြောင်းကိုလည်းမြန်မာနိုင်ငံသားရေ
အမေရိကန်မြောင်စုကယ်လီဖိုးနီးယားနဲ့နယူးယောက်ပြည်နယ်တွေမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအန္တရာယ်ကိုတားဆီးနိုင်ရေးအတွက်မလိုအပ်ဘဲပြည်သူတွေအိမ်ပြန်မထွက်ကြဖို့အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒီလိုကန့်သတ်မှုတွေကြောင့်အသွားအလာလုံးဝနှီးပါကျဲသွားပြီးနေ့စဉ်လဲပတ်နေတဲ့စီးပွားရေးလုပ်ငန်းတွေပါအကြီးအကျယ်ထိခိုက်ကြဆင်းလာနေတယ်လို့ဒေသခံတွေကပြောဆိုတဲ့အကြောင်းကိုတင်ပြခြင်းပါတယ်။အမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာဒေသခံပြည်သူတွေမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးGavin Newsom ကကြာသပတေးနေ့ညမှာအမိန့်ထုတ်လိုက်တာပါ။အိမ်ပြန်မထွက်ဘဲနေရမယ့်ကာလကို March 20ကနေ April 20အထိတစ်လတာသတ်မှတ်ထားပါတယ်။ဒါဟာကယ်လီဖိုးနီးယားဒေသခံတန်40လောက်ကိုလွှမ်းခြုံတက်ရောက်တဲ့သဘောဖြစ်ပါတယ်။အစားအသောက်ထွက်ဝေတာ၊ဆေးဝါးထွက်ဝေတာနဲ့ဓာတ်ဆီသွားထည့်တဲ့လိုအပ်ချက်မျိုးကလွဲရင်လူတွေနေအိမ်မှာပဲနေရဖို့တားဆီးထားပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ဒီတားဆီးချက်မတိုင်ခင်ကတည်းကအချို့မြို့နယ်တွေမှာအိမ်ပြန်မထွက်ရရုပ်ရှင်ရုံအားကစားပွဲနဲ့စားတောက်ဆိုင်တွေမှာလူမစုရဆိုတဲ့ကန့်သတ်ချက်တွေရှိခဲ့တာကကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ဘေးအေရီယာမှာရှိတဲ့ဘတ်ကလေးမြို့ပဲဖြစ်ပါတယ်။ဒီကန့်သတ်ချက်ကြောင့်စီးပွားရေးအထိနာလာရတယ်လို့ဘတ်ကလေးမြို့မှာ Royal Rangoon ဆိုတဲ့စားတောက်ဆိုင်ဖွင့်ထားတဲ့ပန်ရှင်ဦးထွန်းလင်းက VOA ကိုရှင်းပြပါတယ
်။ဘတ်ကလေးစီးပွားရေးအမိန့်ထုတ်တယ်။18ရက်နေ့မှာလူမစုအောင်ပြည်မထွက်အောင်အိမ်မှာပဲနေရမယ်။ဟုတ်တော့ social distance နဲ့သွားရမယ်။ဆိုတော့တိုင်းမှာစားလို့မရအောင်အိမ်ဝင်မယ်ယူဝဲသွားလို့ရမယ်။စားမယ်လို့မရှိတော့ဘူး။မရှိတော့ဘူးဆိုတော့ရောင်းက 5% လောက်ပဲရှိတယ်။တိုင်းမှာလည်းဒိုင်းနေမရှိဘူးဆိုတော့ယူရောင်းခူကလည်းချက်ဆရာမှမရှိတော့တာ။အဲ့တော့သူတို့လည်းအိမ်ပြန်အားတော့တာပေါ့။ရုတ်တရက်ဆိုတော့လည်းလူတွေကကြောက်လန့်ပြီးတော့ထွက်မလာတော့ဘူး။ချိန်ကဘယ်လောက်ကြာအောင်လဲမသိဘူး။အခုက state ကမနေ့ကတခါ announce လုပ်လိုက်တယ်ဆိုတော့ပိုဆိုးလာပြီပေါ့အချိန်တွေကဒီယောဂကြီးမပြီးမရှင်းကပြီးွားရေးရရှိမှာမဟုတ်ဘူး။
ကယ်လီဖိုးနီးယားမှာလူတွေအိမ်မြေမထွက်ကြဖို့ဆိုတဲ့အရေးပေါ်ကြေညာချက်ကြောင့်အသွားအလာအားလုံးနှိပါရဆိုင်သွားပြီးပြည်သူတွေစားနပ်ရိက္ခာဝယ်စုထားရင်အိမ်တွေမှာပဲနေနေရတော့မယ်လို့လော့စ်အန်ဂျလိစ်မြို့ကအငင်းသားဆရာဝန်ကြီးတူဖြစ်တဲ့ဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်အခုလော့ဒေါင်းလုပ်ပြီးတော့အခြေအနေကတော့ဟိုညင်သက်သွားတယ်လို့ပြောမှာပေါ့ကားအသွားအလာလည်းအရန်နေသွားတယ်ဒီနှုန်းကနှစ်နာရီလောက်မောင်းရမယ် free way ဆိုလို့ချင်းအခုနိုင်ဝက်နဲ့ကိုမောင်းလို့ရပြီလမ်းမပေါ်မှာလည်းကားတွေရန်နေသွားတယ်ကျောင်းတွေလည်းအကုန်ပိတ်ထားတော့အဲမှာကျောင်းကားလည်းမရှိလူလည်းမရှိဆိုတော့ကျွန်တော်တို့ LA မြို့ကတော့အရန်ကိုညင်တက်သွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ကျွန်တော်တို့အခက်ခဲကတော့အိမ်မှာပဲနေရမယ်ဆိုတော့ဒီအစာအတောက်တွေလုံလုံလောက်လောက်ရှိနေမယ်ဆိုလို့ရှိရင်တော့ဘာမှအခက်ခဲမှုတော့မရှိပါဘူးကျွန်တော်တို့အဲ့ဒီမှာလွန်ခဲ့တဲ့တပတ်ကျော်ကလေးကကျွန်တော်တို့လိုအပ်တဲ့အစာအတောက်တွေပစ္စည်းတွေကိုလူရက်ပြီးဝယ်နေကြခဲ့တယ်
။အလားတူပဲကယ်လီဖိုးနီးယားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နီဗာဒါပြည်နယ်မှာလည်းလူတွေအိမ်ပြန်မထွက်ကြဖို့ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့အမိတ်မထုတ်သေးပေမဲ့လောင်ကစားမြို့တော်အဖြစ်လူသိများတဲ့လက်စ်ဗေးဂတ်စ်မြို့မှာတော့စားသောက်ကုန်ရောင်းတဲ့စူပါမားကတ်တွေကလွဲရင်တစ်မြို့လုံးအပြင်မထွက်ကြဖို့အမိတ်ထုတ်ထားတာကြောင့်စီးပွားရေးလုပ်ငန်းအားလုံးနီးပါရဆိုင်တော့ဖြစ်သွားရတယ်လို့ကာစီနိုလောင်းကစားရုံနေနဲ့ဟိုတယ်တွေကိုဆူရှီစားစရာတွေတင်သွင်းနေတဲ့ Sunny Sushi Lungan Pashen, Usani Gapiovari.
A Kura Chanarua who Hodena Patalu Aku Yadwarabo, Yadder, Lawaku Yatalo Chetorabo. Nabido Yadder Hoderia Kumpaitaro, and a supermarket deal, young in a teller, but tell us a true Chanaruya Kavna, supermarket deal to a Quintakine, Quintakan. Aria Lodomari, Winani, Labi Locare, Generale, Arima, Sushi, Tinet, Generale Dubo, Nezo Minima, but Minima, you know what? Was Seniola Lurushi and General Cushin or Leolone, Sushi, like Buara Bobia. Aro, who are Siwai or Lauti, I less in General Tenaro, who say you can look together, Dolose, Lady Janitabo, Aro, Amyari Tigato.
California Dinema, Coronavirus, Gusa Kayadu, Gujenti, the town they are one Jen Shibi. အဲ့ဒီတဲကအနည်းဆုံးဆက်ကိုးဦးတေဆုံးခဲ့ပြီဖြစ်ပါတယ်အမေရိကန်ရှေ့ဘက်ကျန်လူနေထူထပ်တဲ့နယူးယောက်ပြည်နယ်ကတော့အမေရိကန်ပြည်ထောင်စုထဲမှာရောဂါကူးစက်ခံရသူအများဆုံးဖြစ်နေပြီးခုနှစ်ထောင်တရာအထက်မှာရှိလာပါတယ်တေဆုံးသူကအနည်းဆုံး35ဦးရှိနေပြီဖြစ်ပါတယ်အမေရိကန်အစိုးရရုံးဆိုင်ရာဝါရှင်တန်ဒီစီနဲ့အနီးအနားကမေရီလန်ဗာဂျီးနီးယားပြည်နယ်တွေမှာတော့လူစုဝေးနိုင်မဲ့စားသောက် ဒီနေ့ကျွန်တော်တို့ကပြည်ဝင်အမေရိကန်တန်ငနေပဲမြန်မာဘာသာစီစဉ်တွေကိုညနေ6နာရီပိုင်းအတွင်းပြည်내အုပ်ချုပ်ရေးမှုတွေကထုတ်ပြန်ကြေညာလေမလားဆိုတဲ့ထင်ကြေးပေးပြောဆိုမှုတွေဒေသခံတွေကြားထွက်ပေါ်နေပါတယ်ကျွန်တော်ညောင်ဝင်းအောင်စူးစီးတင်ပြခဲ့တာပါ
COVID-19 ရောဂါဆိုင်ရာရေးပေါ်အခြေအနေတတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
Bangladesh နိုင်ငံထုတ် Bangladesh Tribune တင်ထားတာကတင်ထောက် Arifur Islam ကိုမကြသေးခင်ကပဲအာဏာပိုင်တွေကဖမ်းဆီးပြီးထောင်တစ်နှစ်ချလိုက်တဲ့ပုံမှာ Bangladesh တရင်သမားများအဖွဲ့အစည်းကမကျေနပ်ဖဲဒေါသတွေထွက်နေကြတဲ့အကြောင်းပြောပြပေးမှာပါ Arifur ကိုငွေရစီဝါကြောင့်လို့ပြောပြီး March 14ရက်မနေ့စောစောကသူ့ရဲ့နေအိမ်မှာဖမ်းဆီးခဲ့ပြီးတဲ့နောက်မှာ Kurigram အုပ်ချုပ်ရေးဆိုင်ရာတပ်ဖွဲ့ကသူ့ရဲ့ရွှေ့ပြောင်းလို့ရတဲ့မိုဘိုင်းတရားရုံးမှာချက်ချင်းဆိုတယ်လို့ပဲစီရင်ချက်ချမှတ်ခဲ့တယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြကြပါတယ်အခုလိုငွေရစီဝါအမှုနဲ့ဆွဲချက်တင်တာဟာ တဲ့ရင်းသမားတယောက်ဖြစ်တဲ့အရီဖိုအတန်တိတ်သွားအောင်နိုင်ငံရေးရွေးချက်ရှိရှိနဲ့လှုပ်ဆောင်တဲ့လှုပ်ရပါနေတယ်လို့ဒက်ကအခြေဆိုင်ဆန်ပါဒက်ပါရီရှက်လို့ခေါ်တဲ့သတင်းဌာနအက်ဒီတာရဲ့ကောင်စီကနေကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဒါအပြင်အရီဖိုကိုအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့နဲ့သူ့ကိုဖမ်းဖို့အတွက်ညွှန်ကြားရမှာပါဝင်တဲ့ကူရီဂရမ်ဒုတိယကော်မရှင်နာမင်းကြီ Jago don't jan any net, then ingrin name Tegatia young joker, a refogo, ama can a jumpy sloppy light the a refo pomatia sesam hune, jigan chara in a patate, say a sedan alungu, tempiabo, curigram a yashirigo, down so library, tapien, curigram data sayan tapwene, mobile the iron presiran at the signe, say a sedan alungu, tentuan poba, the iron joker, down so hereaba. Curigram data sayan duria, the iron to jijo, diva shish pat chaya garo. Refogo, Pansira, ha, Movaldia yung, Lotone, and Losangada, Chichang, Akaima, Josupi, Thru, Tapuetre, Kugan, Gawe, Gabari, Amagane, Tempi, Lolare, Tening, Nile, Baimaro, Kurigram, Siongigo, Yagare, Refoha, Tanindama, a pound tendry, Wimpy, Minan, and Dango, Nai, a doja, Kangia, Raba, Daga, Trivian, Tanemaro, Tupianpi, Piopia, Larigo, Popia, Tara, Pippi, Ditema, Tugo, Gare, Swamadunga, Nanago over CP, she let you go, don't now get a look. Dijani at a hugo called Abbey. Madegan suit down evil, Ocho Yimuga. Tatale let your suit get it, Subari. Dabian, Duma, Kalini of CP, Miba relays some go namo. Do they doin, Kaliri Miba met Tippy, Jayan Ma solo. Do go Matapo, a door down monkey at Elu let your body. Do go on my to the tent, let great cheery jog on a gama, Diary do at Elu. Gurigram Siongi Tawan Shiduriga at Dibuari. Then in the Mario, Gordi lay of Saikata, Nimban Nisatane. No Shamu a Mumu Dola Mijima, a Hulu, a Rifo, a Pankanaraha. Bangladesh, Nangan Tahama, Sana Piamurigo, Bobo Lazibari. D and Yen Bob with Pansimu Matangi Male, Pakaka Magazine Editor Diopide, Deka Chisai Debong Trenda, Shafiku Islam, Gajo Dio, Payong Mamadi, Yoso Miraba. Gajo, much less say any greater Matuya or Wulu, do ye meet Azuga, Taujani Ma, Jego, Tanja Ponyabari. Dilu Piamatorian, Deka, do net the chat the handout, don't say the Odugo. Leshi Araya, a wormy lick bodyga, Nutoma, Safu Zaman, Shikoga. အသေးအဖြစ်မှုနဲ့တရားဆွဲဆိုခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒီဂျစ်တယ်လုံခြုံရေးဆိုင်ရာအဲ့ဥပဒေနဲ့တရားဆွဲခဲ့တာပါ။ဒီဥပဒေဟာသတင်းသမားတွေသူတို့လို့သူတို့လောက်ရမှာတရားရေးအရာအတောက်ကိုအန်တီပေးနိုင်အောင်ဖန်တီးထားတဲ့ဥပဒေလို့နယူးယောက်အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ အထူးစိတ်ပူရဲလို့စီဘီဂျေအဖွဲ့အာရှဒေသဆိုင်ရာတာဝန်ခံစတီဗ်ဘတ်လာကပြောပါတယ်။ဒါအပြင်ရဲရင်းနဲ့သူ့ကိုအများဆုံးပြန်ရှာပြီးသူ့မိသားစုလက်ထဲပြန်ပြီးအပ်ပေးဖို့ရောဒီဥပဒေနဲ့ကာဂျိုးကိုရောသူ့လိုတခြားသတင်းသမားတွေကိုပါတရားစွဲဖမ်းဆီးထိန်းသိမ်းတာတွေမလုပ်ဖို့ပန်ကြားလိုက်ပါတယ်။အသေးအဖြစ်မှုနဲ့တရားစွဲထားတာကိုပြန်ပြီးရုပ်သိမ်းပေးဖို့အတွက်သတင်းဌာနကောင်စီစံပါတက် Jana Mapibari, Bangladesh Nangaha, Gamata Law, the Rinna Lamu say at Nyongama, Manigare, Dinan Natal Sagoma, Saint Legu Jadwagi, Nangamoti at Shisema, a Saint Dia Mazi Pizwarilu, Nezi Macha, the Rinna Mamia Puega, Topian Tabari, Jamaga, Kimu Dapa.
Few American Tahitan English and Nigan season to Nasi Nija Pibari. နောက်နှစ်နိုင်ကြာမှာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းသတင်းစာဆရာစီတူအောင်မြင်ရဲ့ပြည်တွင်သတင်းတုံးသက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ရမှာပါရှင်။
ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားရာကနေထိန်းချုပ်လိုက်နိုင်ပြီဆိုတဲ့ပုံပေါ်နေတဲ့နေရာတချို့ကနေဒုတိယအကြိမ်ရောဂါပြန်ပြီးတော့ဖြစ်ပွားပြန့်လာလာမှာကိုစိုးရိမ်နေတဲ့အတွက်ဩစတြေးလျနိုင်ငံကနေအိန္ဒိယနိုင်ငံအထိအာရှတစ်လွှာနိုင်ငံအများပြားမှာရောဂါမပြန့်ပွားအောင်ခီးသွားမှုတွေကိုတားမြစ်မှုအချိန်မြင့်ပြီးတော့လှုပ်ဆောင်နေပါတယ်ကမ္ဘာတစ်လွှာကူးစက်မှုအားလုံးရဲ့သုံးပုံ ကူးဆက်ခံရသူပေါင်း၈၅၀၀ကျော်နဲ့အာရှဒေသမှာအများဆုံးဖြစ်ပါတယ်တောင်ကိုရီးယားကလည်းဖြည်းသွားပိတ်ပင်ကတ်တမ်းမှုတွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်ထားပါတယ်ထိုင်းနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူပေါင်း၆၀၀နီးပါးအထိရှိလာပြီလို့တနင်္ဂနွေနေ့မှာပဲကြေညာခဲ့ပါတယ်ထိုင်းကျွမ်းအိုင်ဝန်ကြီးဌာနကြေညာချက်မှာအဓိကကူးဆက်ခံရတဲ့မြို့ဟာဘန်ကောက်မြို့လ
ကျွန်တော်တို့ရဲ့မြို့သက်ပြပြပေးခဲ့တာပါရှင်အခုညနေစီစဉ်ထုတ်လုပ်ရင်းမှုကမဆုမုံဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဘွိုက်တက်စောင်းရဖြစ်ပါတယ်အခုအတန်တွင်နေတဲ့ရေဒီယိုအစီအစဉ်ပြပြခြင်းအင်တာဆက်
17. This program has come to you from the Voice of America, Washington.
။